ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာဇူလိုင်လ30ရက်နေ့ကဖြစ်သွားတဲ့အသေးခံဘုံခွဲတိုက်ခတ်မှုကြောင့်တေဆုံးသူအရေအတွက်ဟာ56ယောက်အထိရှိသွားပြီလို့ပါကစ္စတန်အစိုးရတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုပါရယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ခိုင်ဘရာဖက်တန်ဂွန်ပြည်နယ်ဘဂျာရာဒေသအတွင်းကခဲမြို့မှာပြုလုပ်တဲ့သဘောထားပြင်ထန်တဲ့အစ္စလာမ်နိုင်ငံရေးနဲ့ဆက်နွယ်မှုရှိတဲ့ရှေးရိုးဆွဲဝါဒီဂျေမီရက်အလမာအစ္စလာမ်ဖီဇယ်ပါတီရဲ့နိုင်ငံရေးဟောပြောပွဲကိုပြစ်မှတ်ထားတဲ့အဲ့ဒီတိုက်ခတ်မှုကြောင့်တေဆုံးသူအရေအတွက်ဟာထပ်တိုးနိုင်တယ်လို့အဲ့ဒီဒေတာဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးအဝရဟပ်ကလည်းရိုက်တာသတင်းဌာနကိုပြောပါရရှင်။